မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံနယ်စပ်မြန်မာဗချန်းကမောင်တော်ခရိုင်မှာနေကြားဆောင်တပ်ဖွဲ့ဌာနချုပ်နဲ့တပ်စခန်းတွေကိုအကြမ်းဖက်ဝင်ရောက်စီးနင်းခံရတာကြောင့်တပ်မတော်ဘက်ကတပ်ရင်အားသုံးပြီးနေမျိုးရှင်းလင်းနေတဲ့အတွက်တိုက်ပွဲတွေကြိုကြားဖြစ်နေပါတယ်။ဒေသခံတွေကြားမှာစိုးရိမ်စိမ့်နဲ့နေရက်ထွက်ပြေးတိမ်းရှောင်နေကြတာကြောင့်အလို့တော်ပြည့်ဖုန်ကြီးကြောင်မှာဒီကနေ့လာရောက်ခိုလှုံသူ100ကျော်ရှိတယ်လို့သိရပါတယ်။အပြည့်စုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ထိုင်းအခြေစိုက် VOA သတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင်
။မြန်မာဘင်္ဂလားနယ်စပ်မောင်တော်ခရိုင်တွင်းမှာပြီးခဲ့တဲ့တနင်္ဂနွေနေ့ကစပြီးနေကြားဆောင်တပ်စခန်းတွေကိုလူဝင်အားတွေနဲ့အကြမ်းဖက်ပစ်ခတ်မှုတွေစီးနင်းမှုတွေဖြစ်ပွားခဲ့ပြီးတဲ့နောက်မှာတော့ခရိုင်တွင်းမှာညမထွက်ရအမိန့်ကိုထုတ်ပြန်ထားသလိုနယ်မြေရှင်းလင်းမှုတွေလည်းလုပ်နေတာပါ။နယ်မြေရှင်းလင်းမှုတွေအတွင်းတိုက်ပွဲတွေဖြစ်နေတဲ့အတွက်ဘေးလွတ်ရာကိုပြေးနေကြတဲ့ကျေးရွာသား100ကျော်ဟာမောင်တော်မြို့ကအလိုတော်ပြည့်ဖုန်းတော်ကြီးကျောင်းမှာခိုလုံဖို့အတွက်ရောက်ရှိလာကြတယ်ဆိုပြီးအလိုတော်ပြည့်ဖုန်းကြီးကျောင်းကအရှင်ကုမာရကပြောပါတယ်။
ဦးဇင်းတို့ကျောင်းကိုကဒုက္ခကြေတယ်ကွာခိုင်နေတော့ဟုတ်တယ်ဦးဇင်းတို့အလိုတော်ပြီးကျောင်းမှာဒီသူဒုက္ခကြေဆရာကြီးရှိရပါမယ်ခိုင်နေတော့လေအကုန်လုံ
းလက်ရှိမှာတော့တက်မတော်ဘက်ကလုံချုံရင်အင်အားတွေနဲ့နေမြေရှင်းလင်းနေတယ်ဆိုပေမဲ့လုံချုံရင်အင်အားတွေမရောက်မပေါက်နိုင်သေးတဲ့ကျေးရွာတွေကလူလူတွေကတော့စိုးရိမ်မှုတွေရှိနေစေဖြစ်တယ်လို့ဆိုပါတယ်ဒါကလည်းရခိုင်ပြည်နယ်အတွင်းမှာပဋိပက္ခဖြစ်နေတဲ့အင်အားစုနှစ်စုဟာအင်အားမမျှတာကြောင့်ဖြစ်တယ်လို့လည်းဆိုပါတယ်
အနည်းလေးရောတယ်မှာဆိုလို့ရှိရင်တော့လုံချုံမှုအနေတာဟိုဘာကြောင့်လဲဆိုတော့ဒီမှာဟိုပလားလူကြီးတွေကစစ်သိမ်းကြော်လိုက်ရှိတော့တော့နင်းနေမှာတော့ခိုင်းလူကြီးတွေနဲ့ဒီအထက်နိုင်ဆိုင်ဆန်းနဲ့ပေါင်တိုင်းရဲ့နိုင်နဲ့ပေါင်မှလူကြီးတွေဘင်္ဂါတောင်းလာတယ်ဒီမှာအင်အားမမျှဘူးလေဆိုတော့အဲ့ဒါကိုဒီလူချုံရဲ့တချို့နေရာတွေဆဲလက်မမြင်တာတော့နေရာတော့အကြောင်းရှိပါတော့
ရခိုင်ပြည်နယ်အတွင်းမှာလူမျိုးရေးဘာသာရေးကိုအခြေခံတဲ့ပဋိပက္ခတွေဖြစ်ပွားခဲ့ပြီး9နှစ်ခန့်အကြာမှာတော့အခုလိုမျိုးတင်းမာမှုတွေထပ်ဖြစ်လာတာဖြစ်ပါတယ်။ဒီကိစ္စနဲ့ပတ်သက်လို့မြန်မာအစိုးရဘက်ကတာဝန်ရှိသူတွေကသွားရောက်ကြည့်ရှုပြီးအခြေအနေတွေကိုသတင်းထုတ်ပြန်ပေးနေပါတယ်။ပြီးခဲ့တဲ့အစိုးရလက်ချက်ကစပြီးပဋိပက္ခတွေကြောင့်နှစ်လတကြိမ်ညမထွက်ရအမိန့်ကိုပတ်တန်းတိုးနေရတဲ့ရခိုင်ပြည်နယ်မောင်တော်မြို့မှာအခုအခါမှာတော့လုံးကြုံရည်တွေပုံမတင်းကျက်ထားတာပါမတည်ငြိမ်မှုတွေစိုးရိမ်ပူပန်မှုတွေကိုနှစ်ဖက်အင်အားစုတွေကကြုံနေကြရတာပါရွာတွေမှာမီးရှို့တာတွေတပ်ဖြတ်တာတွေပစ်ခတ်တာတွေရှိနေပေမဲ့ခိုင်မာတိကျတဲ့သတင်းတွေရဖို့ကတော့ခက်ခဲနေသေးပါပဲလက်ရှိမှာတော့တခြားပြည်နယ်တွေမှာဖြစ်ပွားနေတဲ့ပဋိပက္ခတွေတဲ့စာရင်ရခိုင်ပြည်နယ်မောင်တော်ကိစ္စကိုအစိုးရကတော့အလင်းမြန်ကင်တွယ်ဖြေရှင်းနေတာပါအခုချိန်ထိတော့အစိုးရဘက်ကသတင်းထုတ်ပြန်ချက်တွေအရအကျန်းဖက်ဝင်ရောက်စီးနှင်းခဲ့သူတွေဟာဘယ်သူတွေဖြစ်တယ်ဆိုတာကိုတော့အတိအကျထုတ်ပေါ်တာမျိုးမရှိသေးပါဘူးရှင်